ထိုင်းနိုင်ငံမှာရွှေ့ပြောင်းအလုပ်သမားအရေးနဲ့လူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကင်ပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကိုမြန်မာနိုင်ငံမှာအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင်
။ထိုင်းနိုင်ငံတွင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာကြတဲ့အလုပ်သမားတွေကိုကုမ္ပဏီတွေကတာဝန်ယူမှုမရှိဘူးဆိုပြီးMOU လုံသမားတွေဘာဖြစ်ကြတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ထိုင်းခြေဆိုင်လုံသမားအဖွဲ့အစည်းတစ်ခုကနေရန်ကုန်မြို့မှာဩဂုတ်လ2ရက်နေ့ကသတင်းစာရှင်းလင်းခဲ့တာပါဒီရှင်းလင်းပွဲကိုထိုင်းကနေပြန်လာပြီးဒုက္ခရောက်ခဲ့ရတဲ့လုံသမားတွေကိုယ်တိုင်ပါဝင်ပြီးရှင်းလင်းခဲ့တာဖြစ်ပါတယ်ဒီရှင်းလင်းပွဲလုပ်နေစမှာပဲသူတို့ကိုပြည်ပအလုပ်ကန်ရှာဖွေအေဂျင်စီများအဖွဲ့ချုပ်နဲ့ Lovely War Agency တို့ကတရားစွဲဆိုခဲ့တာကိုအာဏာပိုင်တွေကလာရောက်အကြောင်းကြားခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ကျွန်တော်အေဘလတ်သမီးရဲ့နေ့ကအကျန်းအစာရည်နဲ့အတူ MOU ကိုပေါင်းစားနေရတဲ့တစ်ခွက်ကိုအစာရည်နဲ့ဆေးကျောပါဆိုပြီးတော့ကျွန်တော်တို့ရွှေလုံးသား website မှာကျွန်တော်ရေးခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မှအစိုးရနဲ့သူတို့တွေကိုတိုက်ခိုက်ရှာပါတယ်ဆိုပြီးတော့ဒီပြည်ကလောက်ကောင်များခြာဖို့လုံးဝချင်းများဖွဲ့ချုပ်ပြီးရဲ့အစဉ်ရင်ဦးကျော်ထင်ကျလာကျွန်တော်ဆိုပြီးတော့မှာသဘေဒံမြို့နယ်မှာမှုခမာတယ်အဲ့ဒါကြောင့်သဘေဒံမြို့နယ်ကဒူးကြီးအောင်မောင်မင်းဆိုသူကမင်းရတဲ့ရှင်ပုံဆက်တယ်ဒီနေ့ကလေးကရှင်းလင်းမှုကြီးတဲ့အခါမှာကျွန်တော်လာသေးတယ်ဒဲချူချူတိုင်းကြတော့သူတို့ကုမ္ပဏီနဲ့သူ့ကိုဂုံတိုက်ကနှင်းနှံအောင်လုပ်တဲ့အတွက်အပြည့်အစုံအဲ့ဒါနဲ့အကုန်ဖွင့်ပါတယ်တဲ့
ဒီရှင်းလင်းပွဲမှာတော့မကြသေးခင်တုန်းကထိုင်းနိုင်ငံတွင်းမှာMOU နှစ်နိုင်ငံသဘောတူညီမှုနဲ့လာခဲ့ကြပြီးတဲ့နောက်လုပ်ငန်းခွင်မှာထိခိုက်ခဲ့ရပြီးညှဉ်းနှာခြင်းမရခဲ့တဲ့အလုပ်သမားတွေဖမ်းဆီးခံခဲ့ရတဲ့အလုပ်သမားတွေအလုပ်ချုပ်ခံရတဲ့အလုပ်သမားတွေလည်းပါဝင်ပြီးသူတို့ရဲ့ပြဿနာတွေကိုရှင်းလင်းခဲ့ကြတယ်ဆိုပြီးဆက်ပြောပြပါတယ်
။အကန့်အကန့်ချင်းအလုပ်သမားတွေကိုကျွန်တော်တို့ကခေါ်လာတယ်။အကန့်အကန့်ချင်းဆိုတဲ့အခြေမှာပုံမှားဒီစိတ်ပေါ်ကပြုတ်ကျပြီးတော့အေဂျင်စီတွေတောင်းဝန်မပြေတဲ့အလုပ်သမားရဲ့နောက်ပြီးတော့ကားတက်ပြီးတော့မှအေဂျင်စီတွေဆုံးပြစ်ဆန်ထားတဲ့အလုပ်သမားရဲ့ပြီးတော့စာရှုပ်ကတကြင်းမကြင်းလေးပြီးတော့မှဒုက္ခရောက်တဲ့အလုပ်သမားမရှိတဲ့၃လောက်ရဲ့ဒီဘက်ကနေပြီးတော့မှအေဂျင်စီတွေတောင်းဝန်နဲ့ဆိုတာနဲ့ပြန်ပို့လိုက်တဲ့အလုပ်သမားတွေကျွန်တော်အင်တာနက်ဟောင်းတွေကသတင်းတွေသိပြီးတော့မှသူတို့လာကြတယ်
ထိုင်းနိုင်ငံတွင်မှာပြီးခဲ့တဲ့ဇူလိုင်လအတွင်းကအဖမ်းဆီးခံခဲ့ရတဲ့နဲ့ပတ်သက်လို့အလုပ်သမားတင်ပို့တဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတွေအားနည်းခဲ့တာတွေကြောင့်ဆိုကဝေဖန်မှုတွေလည်းပေါ်ထွက်ခဲ့တာပါအလုပ်သမားတွေကိုယ်တိုင်ကသူတို့ရဲ့နှစ်နာမှုတွေကိုကုမ္ပဏီတွေကဖြေရှင်းပေးမှုမရှိဘဲနေရရင်းကိုသာအတင်းအကျပ်ပြန်ပို့ခဲ့တယ်ဆိုပြီးပြောဆိုခဲ့မှုပါတယ်မြန်မာဘက်ကအလုပ်သမားတင်ပို့မှုတွေဟာဥပဒေနဲ့အညီလုပ်ဆောင်တာမဟုတ်တဲ့အတွက်ထိုင်းနိုင်ငံကဥပဒေတိုင်းကိုင်တွယ်တဲ့အခါမှာအဖမ်းဆီးတွေဖြစ်ခဲ့ရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးထွတ်ချစ်ကလည်းဆိုပါတယ်
။ထိုင်းဥပဒေနဲ့မညီပဲနဲ့ညီခဲ့တာတော်တော်ကြာပါပြီ။ဒါတော့ကျွန်တော်ကထိုင်းဥပဒေတိုင်းဆောင်ရွက်ပါလို့ပြောတဲ့ချိန်မှာထိုင်းဥပဒေတိုင်းဆောင်ရွက်လို့ရှိရင်အခုကိစ္စတွေပေါ်လာတာပဲ။ဒီတစ်သေးမတူတဲ့လူသမားတွေပြောတော့ပြမစိုးကနေအခြေတန်းကျွန်တော်ပြောတဲ့ကိစ္စမှာအေး MOU ရဲ့သဘောတူညီချက်တွေကိုပြန်စီစစ်ပါလက်မအရင်မထိုးပါနဲ့ဆိုတော့ကျွန်တော်အဲ့ဒါပြောတော့
အခုခါမှာတော့လူသမားတွေကိုအကူအညီပေးခဲ့တဲ့ထိုင်းခြေဆိုင်လူသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါတရားစွဲဆိုခဲ့တာတွေလုပ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တရားစွဲဆိုခဲ့တဲ့ပြည်ပအလုပ်ကန်ရှာဖွေအေဂျင်စီများအဖွဲ့ချုပ်နဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်